မနေ့တကြံအကြနေမနေ့တုန်းကရခိုင်ပြည်နယ်မြောက်ဦးမြို့နယ်အတွင်ပြစ်ခတ်မှုတွေကြောင့်ဘောင်းတွတ်ကျေးရွာသားတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်။နယ်မြေခံမြမတပ်ကပြစ်ခတ်တာဖြစ်ကြောင်းရွာသားတွေကပြောနေပေမဲ့တပ်မတော်ဘက်ကတော့သူတို့ပြစ်တာမဟုတ်ဘူးလို့ညင်းထားပါတယ်။ဒီသေဆုံးမှုအတွက်ကျေးရွာအုပ်ချုပ်ရေးမှူးတွေကိုအမှုဖွင့်ပထားတယ်လို့တပ်မတော်တာဝန်ရှိသူတွေဘက်ကပြောပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်းကဘောင်းတွတ်ကျေးရွာမှာတကြံကြနေမနေ့ပိုင်းကမြန်မာစစ်တပ်ရဲ့ပြစ်ခတ်မှုကြောင့်ရွာသားတို့သေဆုံးခဲ့ရပြီးနောက်တူကတော့တန်ရာရရှိခဲ့တယ်လို့အကူအညီပေးရေးဖွဲ့ဝင်ကိုအောင်ထွန်းကပြောပါတယ
်။ဘောင်းတွတ်ရွာဆိုတာကတိုင်ရင်300နဲ့308တိုင်ရင်တစ်ခုကြားမှာရှိတာပါ။မြောက်မြို့နယ်တောင်ဘက်ချမ်းမှာရှိတာပါ။သူက9နိုင်လောက်မှသူက460လောက်ပေါက်တယ်။ပြည်ရင်သူကဟိုကားတွေနဲ့မှလမ်းလျှောက်ကိုထွက်လာရတယ်ပေါ့နော်။အမီနာမှာရှိတဲ့ရွာတစ်ချောင်းလုံးကိုလမ်းတစ်ချောင်းလုံးကိုဒီဖောက်ပြီးသွားနေရတာအဲ့ဒီချင်းလေးကတော့ဟိုကပစ်တာကဇာခဏလေးလောက်ပြောင်းဖြစ်တယ်ကျွန်တော်ထင်တာလူကိုဒေးပစ်တာဟုတ်ချင်မှဟုတ်နေတယ်သူကဖောက်နေရအတိုင်းပြင်းနေမတူတစ်ဆက်ထိတော့တဲ့ပုံစံမျိုးပါပြေသွားတဲ့လူနဲ့တကယ်တော့လူကကျတော့သူကတနာရီလောက်မှသူကကြည့်တာကြည့်ရပြေသွားတဲ့လူကတော့တခါတော့အွန်လိုင်းနဲ့သူကကိုပြီးရနေပြေရောနောက်တစ်ယောက်ကကျတော့သူကတညာလုံးအွန်လိုင်းရပြေးနိုင်နေမှာပေါ့အော်ကဘာလို့မလာမကြည့်ရဘူးဗျာဘာလို့လဲဆိုရင်တော့ခဏတည်းကတရားလို့ညင်နေတာပေါ့ဟိုမနေ့မိုးလင်းမှာပဲဟိုပြည်လူရှင်များအသင်းကကားနဲ့တော့ယူပြီးတော့မှဒီရှေ့ကိုတော့အဲ့ဒီမှာဒီတိမိတာပေါ့နော
်ဒီပြေကတ်မှုအတွင်းဘောင်းတော့ကြေးရွာသားဥမောင်ကျော်စိန်တိတ်ဆုံးခဲ့ပြီးလက်ကကြေးရွာကစစ်ပြေးရှောင်နေသူဥကျော်သိန်းကတန်ရပြင်းထန်စွာရရှိခဲ့ပါတယ်ဒီလိုပြေကတ်မှုဖြစ်ပွားပြီးဘောင်းတော့ကြေးရွာသား900ကျော်ဟာလည်းတန်းကြီးရောက်ကထွဲမှာစစ်ပြေးသိမ်းရှောင်လာနေရတယ်လို့ကိုအောင်ထွန်းကပြောပါတယ်ဘောင်းတို့ရွာသွင်းပြစ်ခတ်မှုဟာတပ်မတော်ကပြစ်ခတ်တယ်လို့ဒေသခံရွာသားတွေကပြောဆိုနေပေမဲ့တပ်မတော်သတင်းမှန်ထုတ်ပြန်ရေးဖွဲ့အသွင်းရေးမှူးဘူမှုချုပ်စွန်မင်းထွန်းကတော့မဟုတ်မှန်ကြောင်းအခုလိုပြောဆိုပါရတယ
်။ညဘက်မှာအရေးသမားရှိတဲ့တပ်ရဲ့နောက်ဖက်ပေါ့အဲဒီမှာလူကတန်ကြတော့ကျွန်တော်ပြစ်လိုက်ဆက်နေတယ်နောက်ပြစ်တယ်ပြစ်ပြီးနောက်ပိုင်းမှာကျွန်တော်ပြစ်တဲ့ပြစ်လန်းကြောင်းနဲ့ပြစ်လန်းကြောင်းကတခြားအဲဒီဘောင်းတို့ကြီးရွာတခြားပါဗျ။နောက်တစ်ခုကတော့အဲဒီဘောင်းတို့ကြီးရွာထဲမှာကျွန်တော်ပြစ်ပြီးတော့မှခဏတန်၆ဆက်ကြားတယ်ကြောက်ပြီးတော့နောက်ပိုင်းမှာရွာလေးကြီးကတရုတ်စီကိုအုပ်ချုပ်ရေးမှူးကတပ်ကိုဖုံးခတ်တယ်ပြောတယ်။တယောက်ခံရတယ်တယောက်သေးရဲ့ဖုံးခတ်တယ်ပြောတယ်။အဲဖုံးခတ်တယ်ပြောပြီးနောက်ပိုင်းမှာကျွန်တော်တပ်ကနေသွားရောက်စစ်ဆေးတယ်။စစ်ဆေးရကမှာရွာလေးကြီးကမတွေ့တော့ရွာအုပ်ချုပ်ရေးမှူးလည်းမတွေ့တော့
ဘောင်းတို့ကြီးရအတွင်းပြစ်ခတ်သိဆုံးမှုအတွက်တပ်မတော်ကနေကြီးရွာအုပ်ချုပ်ရေးမှူးတွေကိုအမှုဖွင့်ထားတယ်လို့ဘုံမှုချုပ်စွန်မင်းတို့ကဆက်ပြောပါတယ်
။ကျွန်တော်အမှုဖွင့်ထားတဲ့ဆိုတော့အဲရွာလေးကြီးကမတွေ့တဲ့ကြောင့်မလို့ဒီရွာလေးကြီးနဲ့ပတ်သက်ပြီးလည်းကျွန်တော်အုပ်ချုပ်ရေးမှူးနဲ့ပတ်သက်ပြီးလည်းကျွန်တော်အမှုဖွင့်ထားတယ်ဗျ။
ဒီခိုင်ပြည်နယ်တွင်စစ်ရေးသိမ်းမှန်နေတဲ့အခြေအနေကြောင့်စစ်တွေမြောက်ဦးကြောက်တော်စားတဲ့မြို့နယ်တော်များများမှာတကြမ်းရေကစားတဲ့မန္တပ်ပျော်ပွဲတွေမရှိတော့ပဲဖျားရည်တပ်ဖွဲ့ပွဲလောက်ကတည်းကကျင်းပခဲ့ကြပါတယ်။ဒီခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မှာမြမတပ်မတော်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေရက်ဆက်ဆုတ်သလိုဖြစ်ပွားနေပြီးတိုက်ပွဲတွေတွင်အရသာတွေပေါ်မှာထိခိုက်မှုတွေများပြားနေပါတယ်။ပြီးကြတဲ့ဧပြီလ10ရက်နေ့ကမြောက်ဦးမြို့ကရဲတပ်ရင်းတိုက်ခိုက်ခံရပြီးနေမြေရှင်းလင်းရင်းလှုပ်ဆောင်မှုတွင်မှာလက်ကရွာသား28ဦးကိုမြမစစ်တပ်ကဖမ်းဆီးသွားခဲ့ပါတယ်။ဒီဖန်စီကရွာသားတွေရဲ့နောက်ဆုံးအခြေအနေကိုမကြားသိရသေးဘူးလို့လက်ကကြေးရွာအုပ်ချုပ်ရေးမှူးဦးအောင်တမ်းမြင့်ကပြောပါတယ
်။တင်းမပြောဘူးခင်ဗျာတို့ဒီမှာရှိတယ်ဒီမှာထားတယ်ဆိုတော့တင်းမပြောဘူး။လိုင်းထဲမှာကြားတယ်ဆက်ကြေးကြတာတို့သိရသေးဘူးခင်ဗျာ
။တပ်မတော်တရင်မှာထုတ်ပြန်ရေးဖွဲ့တွင်းမှုဘုံမှုရုပ်စုံမင်းထုံးကတော့ဖန်စီထားတဲ့တူတွေကိုစစ်ဆေးနေစေလို့ပြောပါတယ
်။ဒီလိုတော့ကျွန်တော်ကစစ်ဆေးတော့မှရှိသေးတယ်။တချို့ဆက်ဆက်တင်းနေလဲကျွန်တော်ကပြန်ပြီးပေါ်ထုတ်ရမယ်။ဒီလိုစီရတင်းအပြည့်စုံတော့ကျွန်တော်မထုတ်ပြန်နိုင်သေးဘူး
။လက်ရှိလက်ကရသောသဆောင်ကျော်ဟာအနီးနားဝန်းကျင်ဖြစ်တဲ့တင်းထိန်ကန်ဝက်လှစတဲ့ရွာတွေမှာစစ်ပေးတင်းချောင်နေရပါတယ်။လက်ရှိရခိုင်ပြည်နယ်တွင်တပ်မတော်နဲ့အေအေတို့ဖြစ်ပွားနေတဲ့တိုက်ပွဲစဉ်တွေတွင်အရသာတွေပေါ်မှာပြင်းထန်တိုက်ခိုက်မှုတွေများလာနေလို့ဒေသခံတွေစိုးရိမ်စိတ်တွေတိုးပွားနေပါတယ်။ဒီလိုစစ်ရေးသိမ်းမှမှုတွေကြောင့်တိုက်ပွဲဖြစ်ပွားရဒေသကရွာသား3000ခန့်ဟာစစ်ဘေးသိမ်းချောင်နေရတယ်လို့အကူအညီပေးဆောင်ရေးမှလည်းကန့်တန့်တိုင်းမြစ်ခံနေရတဲ့အတွက်နေထိုင်စားတောက်ရေးမှခက်တွေ့နေတယ်လို့စစ်ရှောင်းအကူအညီပေးရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။